2019ခုနှစ်အတွင်းရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသတွေမှာတမတော်ကနေမြရှင်းလင်းဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့နိုင်ငံကိုရိုဟင်ဂျာဒုက္ခသည်8000နီးပါးထွက်ပြေးသွားခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ပြောဆိုနေပါတယ်။အဲ့ဒီနေမြရှင်းလင်းရေးလုပ်ငန်းတွေစပြီးရန်အနေငယ်အကြာမှာပဲပြည်တွင်းကုမ္ပဏီတွေနဲ့အဖွဲ့အစည်း45ခုကတမတော်ကိုဒေါ်လာ10သန်းကျော်အလှူငွေပေးအပ်ခဲ့ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM ကဒီနေ့အစီအစဉ်ကသာထုတ်ပြန်လိုက်ပြီးအဲ့ဒီကုမ္ပဏီတွေကိုစုံစမ်းစစ်ဆေးပြီးပိတ်ဆို့အရေးယူတာတွေလုပ်ဖို့တောင်းဆိုလိုက်ပါတယ် FFM အဖွဲ့ရဲ့ထုတ်ပြန်ချက်အရတမတော်ကအဲ့ဒီနေရာကိုပုံစံအစ်စ်နဲ့ပုံဖော်ဖို့ညှိမှန်းထားတာကိုကမ္ဘောဇာ Group, Math Myanmar, Ishawar Group, Aden Group, Thu Group, Shwe Tan Lwin Group, Lwe Hain, Shwe Taung, IPDC, IGE Group နဲ့ Fat Myanmar Group ကုမ္ပဏီအစရှိတဲ့ကုမ္ပဏီတွေဟာဖြည့်ဆည်းပေးတဲ့အနေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးစီမံကိန်းတွေကိုငွေကြေးထောက်ပံ့ခဲ့ကြောင်းစွပ်စွဲပြောဆိုထားပါတယ်။ဒါကြောင့်အဲ့ဒီကုမ္ပဏီတာဝန်ရှိသူတွေဟာရာသွေးမှုကျူးလွန်တာကိုဓာတ်ရိုက်ထောက်ပံ့ကူညီမှုနဲ့အပြည်ပြည်ဆိုင်ရာဥပဒေအရရာသွေးမှုနဲ့တရားစွဲဆိုစုံစမ်းသင့်ကြောင်းကိုပါ FFN အဖွဲ့ကခရစ်စီဒိုတီကပြောဆိုကြောင်းအစီရင်ခံစာမှာရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထူးကုမ္ပဏီဥက္ကဋ္ဌရုံးကိုဆက်သွယ်မေးမြန်းရမှာဖုံးလက်ခံဖြစ်ကြသူကအခုလိုပြောပါတယ်
။အဲ့တကူတော့ကျွန်တော်ဟို True Foundation အနေနဲ့ကုညီထောက်ပံ့မှုတွေတော့ရှိတယ်ကိုဒီအသေးသေးလေးကြတော့ True Foundation ပါမယ်ရှိလိမ့်မယ
် True Foundation ဥက္ကဋ္ဌကို IFA ကဆက်သွယ်ပေးခဲ့ပေမဲ့ဖုံးလက်ခံပြေကြားခြင်းမရှိပါဘူးအလားတူ FFN အဖွဲ့ကစွပ်စွဲပြောဆိုထားတဲ့တခြားကုမ္ပဏီတွေကိုလည်း IFA ကဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူး FFN ရဲ့အစင်ငါသာထဲမှာကမ္ဘောဇာအုပ်စုနဲ့မတ်မြန်မာကုမ္ပဏီတွေဟာမြန်မာဘင်္ဂလားဒေ့နယ်စပ်တစ်လျှောက်မှာချန်ဒီယိုကာဘူအတွက်ငွေကြေးထောက်ပံ့ခဲ့တာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်မလာနိုင်အောင်ကူညီပံ့ပိုးရရောက်ကြောင်း FFN အဖွဲ့ကပြောဆိုထားပါတယ်။ကမ္ဘောဇာဂရုကို IFA ကဆက်သွယ်ရမှာတော့စာပြေသာအကြောင်းပြန်ကြားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကိုရရှိထားပြီးလေးလာနေကြောင်းနဲ့ FFN အဖွဲ့ကအစီရင်ခံစာအတွက်စုံစမ်းစစ်ဆေးတာတွေဆောင်ရွက်ခဲ့ခြင်းနဲ့ရေးသားချိန်မှာကမ္ဘောဇာဂရုကိုဆက်သွယ်မေးမြန်းခဲ့ခြင်းမရှိကြောင်းရေးသားထားပါတယ်။ဒါကြောင့် FFN အဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးဖြေချနိုင်ခြင်းမရှိသေးကြောင်းကမ္ဘောဇာဂရုကပြောပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးစီမံကိန်း UEHRD ကော်မတီကိုကမ္ဘောဇာဂရုရဲ့အနာဂတ်အလင်းနက်ဖောင်ဒေးရှင်းကနေရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်2019ခုနှစ်အတွင်းအလှူငွေ 736,500 ကျော်ထောက်ပံ့လှူဒန်းခဲ့ကြောင်းဖောင်ဒေးရှင်းရဲ့ထုတ်ပြန်ချက်အရသိရပါတယ်ဒီပွားရေးဆောင်မတွေကိုရေးသားနေတဲ့ဦးစရာသူကကုမ္ပဏီတွေအနေနဲ့တမတော်ကိုရှောင်ရှားဆောင်ရွက်ဖို့ဆိုတာလက်ရှိအခြေအနေအရခက်ခဲနိုင်ကြောင်းသုံးသပ်ပါတယ်
။ဒီဝင်းမှာတော့ကျွန်တော်မြင်တော့ဒီအကုန်လုံးကတော့ချိတ်တော့ချိတ်နေကြတာပဲ။ချိတ်တော့ချိတ်နေကြတာဆိုတော့ဟိုရှောင်မှုလည်းကျွန်တော်စိတ်ထဲတော့ခက်တယ်နဲ့တူတယ်ကျွန်တော်မြင်တော့လေ။ပေါ်လို့စီးပွားရေးကကြတော့ချိတ်နေတာ2019ရခိုင်ကိစ္စဖြစ်ပြီးကြတဲ့တောက်လျှောက်ဒီလိုမျိုးရေယူပိတ်ဆို့ဖို့အတွက်ဖိအားကြီးကြီးလာတာပေါ့ဗျာ။ကြီးကြီးလာတာပေါ့ဆိုတော့အဲ့ဒီရေစီးကဆက်ပြီးကြီးအောင်မှာပဲကျွန်တော်မြင်တော့လေ။ကျွန်တော်မြင်ရတော့ဒီရေယူပိတ်ဆို့မှုတွေကတော့များသောအားဖြင့်တော့ဒီတာမန်ပြည်သူတွေပဲထိခိုက်မယ်လို့ပဲကျွန်တော်တို့မြင်နေပေါ့လေ
ဒါအပြင်ပိတ်ဆို့အရေးယူတာတွေကိုဖြေလျှော့နိုင်မှုဆိုရင်အစိုးရအနေနဲ့လက်ရှိဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာတွေကိုဆက်လုပ်ဖို့လိုပြီးနယ်မြေတွင်းအခြေအနေတည်ငြိမ်လာအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်တွေကိစ္စကိုဘင်္ဂလားဒေ့အစိုးရနဲ့နားလည်မှုရအောင်ဖြေရှင်းဖို့လိုကြောင်းလည်းဦးစေရသူကပြောပါတယ်ပုပ်ပလီကကုမ္ပဏီတွေကိုဝေဖန်ထောက်ပြတာအပြင်တက်မတော်ရဲ့စီးပွားရေးလုပ်ငန်းစုနှစ်ခုဖြစ်တဲ့မြမစီးပွားရေးဥပိုင်လီမိတက်MEHN နဲ့မြမစီးပွားရေးကော်ပိုရေးရှင်း MEC တို့ကိုလည်းတက်မတော်ထိပ်ပိုင်းကောင်းဆောင်တွေကထိန်းချုပ်ထားပြီးနိုင်ငံတကာဥပဒေတွေကိုချိုးပေါက်ဆောင်ရွက်နေတဲ့တက်မတော်စစ်စင်ရေးတွေကိုငွေကြေးထောက်ပံ့နေကြောင်းလည်းဖော်ပြထားပါတယ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီး FFN ကထောက်ပြတဲ့အထက်မှာတက်မတော်ကိုမြမစီးပွားရေးကနေဖယ်ရှားပြီးစီးပွားရေးမလုပ်နိုင်အောင်တရားဥပဒေနဲ့တားဆီးဖို့ကိုလည်းအစိုးရအဖွဲ့ကိုအကြံပြုထားပါတယ်ခင်ဗျာကျွန်တော်ကြော်ထုတ်နိုင်ပါ